Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် January 6ရက်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါလိမ့်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပါမယ်အီရတ်နိုင်ငံတွင်းကနေအမေရိကန်တပ်ဖွဲ့တွေကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကိုတက်ဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ဒီကနေ့နေပြည်တော်ကိုလာရောက်မယ်ဆိုကြီးညာထားပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီ။တရင်းစီစဉ်နောက်မှာဒီအီရတ်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့ဝင်တွေကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတောင်းဆိုတဲ့သတင်းမှာတော့
အတဖြစ်ဂျူဒီယန်မဒရာစတ်အလ်ခီယာရာတ်ဝတဘီအာတ်ကူလ်မင်ဟာကဘလ်အတ်တခါဒ်အလ်ကရာရ
်ဒါကတော့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်ကလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောသွားတာပါ။တရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြမရေးရဆွေးနွေးကန်တခါ NLD ရဲ့တိုင်းနာရေးရကော်မတီအလုပ်ဖြစ်ရလားဆိုတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်တရင်သုံးသက်ချက်မြမပြည်ကပေးစာထူးခြားစံပြကမ္ဘာတရင်များအစီအစဉ်စတာတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြမှာပါရှင်။
အီရတ်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့ဝင်9200ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ကရက်လေးစိတ်မှာအမေရိကန်တို့ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုတာဖြစ်ပါတယ်။အီရတ်မြေပေါ်မှာတက်ချရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်သဘောတူညီချက်ကိုအဆုံးသတ်ဖို့အီရတ်အိမ်ဆောင်အစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုရှီယာကြီးစုတဲ့အီရတ်လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ။တစ်နှစ်တာအချိန်မပေးဘဲဒီသဘောတူညီချက်ကိုဖြတ်သိမ်းလို့မရနိုင်ဘူးဆိုတာကိုလည်းအီရတ်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီကအတိအမှတ်ပြုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအီရတ်ကနေနှင်ထုတ်မယ်ဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကမယုံကြည်တဲ့သဘောထားမျိုးနဲ့ Fox News ရုပ်သံမှာပြောဆိုပါတယ်။အီရတ်ပြည်သူတွေကအမေရိကန်တပ်ဖွဲ့တွေဆက်လက်ရှိနေစေခြင်းပဲလို့ယုံကြည်တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးပွန်ပီယိုကပြောဆိုသွားတာဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးဖို့လည်းရှိပါတယ
်။အီရတ်နိုင်ငံအနေနဲ့ယူရေနီယံတန့်စင်မှုမှာအသုံးပြုတဲ့ဘူခွာစစ်ရေအတွက်ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ဒါဟာ2015နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုနှုတ်ထွက်လိုက်တဲ့သဘောပဲဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်တွေမှာယူရေနီယံတန့်စင်မှုပမာဏရာဂိုင်နှုန်းစတဲ့ကန့်သက်ချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ထုတ်အီရန်အစိုးရကြေညာချက်မှာဖော်ပြတာပါ။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘက်ဒက်မှာအီရန်ထိပ်တန်းဗိုလ်ချုပ်တဦးသေဆုံးခဲ့ပြီးနောက်နေ့အကြာမှာအီရန်ရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပြီးအီရန်ဘက်ကတံပြန်လက်စာချေမှုရဲ့ရှေ့ပြေးလုံရလည်းဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေကြေညာချက်ဟာအီရန်ကနျူကလ িয়ার လက်နက်ဆက်ထုတ်မယ်ဆိုတဲ့အတီလင်းချင်းချောက်မှုမျိုးမဟုတ်ပဲ IAEA Agency နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ပါရှိပါတယ်။2015နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်ပြီးနောက်ပိုင်းအီရန်ဟာစာချုပ်ပါကတိပေးချက်တွေကနေတဖြည်းဖြည်းချင်းလိုက်နာမှုရောနယ်လာပါတယ်။ဒီတော့တွင်ဗိုလ်ချုပ်ကြီးကာဆင်ဆိုလမနီအသေးဆုံးကိမှုနဲ့ပတ်သက်တဲ့ဒီကြောင်တိုက်ခိုက်မှုအတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးပွန်ပီယိုကအခိုင်အမာခုခံပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာတနင်္ဂနွေနေ့ကလူပေါင်း1000ချီချိတ်တက်ခဲ့ကြပြီးအီရန်တပ်မှုကာဆင်ဆိုလမနီတပ်ဖြတ်ခံရမှုကိုစန့်ကျင်ရှုတ်ချရေးအတွက်လုံခြုံရေးတင်းကျပ်ထားတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီချိတ်တက်ကြတာမှာရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ကရက်မှာအမေရိကန်ရဲ့တောက်ချာနေကလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းအီရန်ဗိုလ်ချုပ်ကြီးဆိုလီမာနီတေဆုံးခဲ့မှုကြောင့်အမေရိကန်နဲ့အီရန်ကြားတင်းမာမှုကဆွေးရင်ပွဲအခြေအနေထိတိုးလာနေပါတယ်။အီရန်ဗိုလ်ချုပ်ကြီးတေဆုံးခဲ့ရမှုအတွက်လက်တုံ့ပြန်မယ်လို့အီရန်ဘက်ကအခိုင်အမာပြောဆိုထားတာပါ။အ အမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရှီယာမွတ်စလင်အများစုပါဝင်တဲ့တင်းကနေနေလူလူချီတက်ပွဲမှာတော့အမေရိကန်နဲ့အစ္စရေးကိုဆန့်ကျင်ချွေးချော်ခဲ့ကြပြီးပါကစ္စတန်ရုပ်သံတွေကလည်းလူလူချီတက်ပွဲကိုထုတ်လွှင့်ပြသခဲ့ပါတယ်တည်ဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီတို့ရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဆန္ဒပြသူတွေချီတက်ခဲ့ကြတာပါ ကရာချီမြို့ကအန်နာပိုင်တွေကတော့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီယာလက်မကြီးကိုပိတ်ဆို့ပြီးရဲတပ်ဖွဲ့အင်အားလည်းတုံ့ပြန်ချထားခဲ့ပါတယ
်အမေရိကန်ရဲ့တိုက်ခိုက်မှုကြောင့်အီရန်စစ်ဗိုလ်ချုပ်တူတောက်ချာနေကတည်ဆုံးသွားတာကိုလက်တုပ်ပြန်ဖို့အီရန်ကဘယ်နေရာတွေကိုတိုက်ခိုက်လာမယ်ဆိုတာဘယ်သူမှမသိနိုင်ပေမဲ့အီရန်ကအဲ့လိုလက်တုပ်ပြန်မှာမဟုတ်ဘူးလို့နိုင်ငံအနေငယ်ကယုံကြည်နေတာမျိုးတော့မရှိပါဘူးဒီအီရတ်စီးရီးယားလေဗနွန်နဲ့ယီမင်နိုင်ငံတွေကိုကြားခံထားပြီးပြဿနာတွေဖန်တီးလာနိုင်တယ်လို့အကဲကတ်တွေကသုံးသပ်ပါတယ်ဗိုလ်ချုပ်ကစင်ကိုတပ်ဖြတ်မဲ့ဒီအစီအစဉ်ကိုသူတို့ကိုကြိုတင်အသိပေးခဲ့တာမျိုးမရှိဘူးလို့အမေရိကန်မဟာမိတ်တချို့ကအပြစ်တင်ကြပြီးဆိုးရွားတဲ့အခြေအနေဖြစ်လာရင်ကိုယ်တိုင်ကင်တွယ်ဖြည့်ရှင်းမဲ့ရေးပေါ်အစီအစဉ်တွေရေးဆွဲနေကြပါတယ်။အီရန်ကိုအရန်ခက်ခဲလျင်မြန်စွာတိုက်ခိုက်လိမ့်မယ်ဆိုတာမျိုးကိုသမ္မတဒွန်နဲ့ထွန့်ကတီးပေးခဲ့ပြီးအကယ်၍အီရန်ကပြန်လည်တိုက်ခိုက်လာရင်အီရန်ရဲ့အဓိကကြားတဲ့ပြစ်မှတ်50ခုကိုတိုက်ခိုက်သွားဖို့ကိုလည်းပန်ဂွန်စစ်ဌာနချုပ်ကိုညွှန်ကြားထားကြောင်းလည်းပြောပါတယ်။အီရန်မှာဗြိတိသျှတပ်ဖွဲ့ဝင်400ထားရှိထားပြီးဖြစ်ပေမဲ့ပင်လယ်ကွေ့ဒေသမှာနောက်ထပ်လုံခြုံရေးအင်အား1000တိုးချဖို့ဗြိတိသျှစစ်တပ်ကြီးကနေဝန်ကြီးချုပ်တို့တိုင်ပင်နေကြပါတယ်။ပြင်သစ်နဲ့သလန်နိုင်ငံတွေကလည်းအမေရိကန်နီးတူသူတို့နိုင်ငံသားတွေအီရတ်ကထွက်ခွာဖို့တောင်းသတိပေးနေကြပါတယ
်။ဒီ UI အမေရိကန်တမန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုပြီးတာ32 kHz 933လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရှစ်ချိန်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစီအဝေး GICM ကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကဗိုလ်ချုပ်ကြီးရွှေစစ်ကဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတချီလိုက်ကနေနေပြည်တော်ကိုတွားရောက်မယ်အကြောင်း RCSS ကကြေညာချက်ထုတ်ပြန်ထားပါတယ်နေပြည်တော်မှာရှိနေစဉ်အတွင်းမှာတော့နိုင်ငံတော်အကြီးအကဲတွေနဲ့လည်းတွေ့ဆုံမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်ဗိုလ်ချုပ်မှုကြီးမြောက်လှိုင်တို့နဲ့လည်းတွေ့ဆုံဆွေးနွေးပွဲရှိနေပါတယ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကအပြစ်ရစာချုပ် NTA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင်လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကအပြစ်ရစာချုပ် NCA လေးနှစ်ပြည့်အခမ်းအနားကို Homein Linkin Moonne Namsan တောင်ကြီးကနေတဆင့်မြေပြည်တော်ကိုလာရောက်ဖို့စီစဉ်ခဲ့တဲ့ဗိုလ်ချုပ်ကြီးရွှေစစ်ရဲ့ခီးစဉ်ကိုတော့တတ်မတော်ကခွင့်မပြုခဲ့ပါဘူးဒီလိုခွင့်မပြုတာကြောင့် RCSS အဖွဲ့ဟာ NCA လေးနှစ်ပြည့်အခမ်းအနားကိုမတက်ရောက်နိုင်ခဲ့တယ်လို့ပဲတခြားအရေးကြီးတဲ့အစည်းအဝေးဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူညီချက်ပူးတွဲအကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစီအဝေး GICM ကိုလည်းမကျင့်ပါနိုင်ခဲ့ကြပါဘူးရှင်
။ဩစတြေးလျနိုင်ငံကပြီးနေ3ခုမှာဟက်တာသန်းပေါင်းများစွာလောင်ကျွမ်းနေတဲ့တောမီးကိုထိန်းချုပ်နိုင်ဖို့အစိုးရကစပီချိုးပန်းနေပါတယ်။ဒီနေ့ကနေနေ့မှာအပူချိန်လျော့နေလာပြီးတော့အနေငယ်အေးလာတာဒေးတိုင်းနှုံအပြော့သွားတာတွေကြောင့်သုံးမကြာလောင်နေတဲ့မီးကနေအနေငယ်တက်တာရရခဲ့ပါတယ်ကျွန်တော်တို့နေမြေတွေဆုံးရှုံးကုန်ပြီလို့ New South Wales ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ထောင်ပေါင်းများစွာသောပြည်သူတွေဟာယာယီဒုက္ခတွေစကန်းဒီမှာနေကြရပြီးအဲ့ဒီပြည်နယ်မှာလူ24ဦးသေဆုံးပြီးအနည်းဆုံးအိမ်ကျေ2000လောက်မီးလောင်ကျွမ်းဆုံးရှုံးခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာမိုးသည်ထန်ရေကြီးနေတာမှာတော့အနည်းဆုံးလူ60သေဆုံးခဲ့ရပြီးလူပေါင်း3000000ကျော်အိမ်မပြန်နိုင်ဖြစ်နေကြပါသည်။ ရေကြီးနေဆဲဖြစ်တဲ့ဂျာကာတာမြို့တော်တဝိုက်မှာသွေးလွန်တုပ်ကွေးလိုကုသရောဂါတွေမပြန့်ပွားစေဖို့ဆေးတွေဖြန့်ဝေရင်းနဲ့ဓာတုဆေးဖြန့်ရေးအတွက်တနင်္ဂနွေနေ့ကကျန်းမာရေးလုံသား11,000လောက်တာဝန်ချထားဆောင်ရွက်နေပါတယ်။တနင်္ဂနွေနေ့ကအထူးလူပေါင်းသိမ့်ချီပြီးရာယီခိုလုံးရေးစခန်းတွေမှာနေထိုင်နေကြရဆဲဖြစ်ပြီးအများစုကတော့ Western Jakarta အရက်မှာဖြစ်ပါတယ်။နောက်ရက်တွင်မှလည်းမိုးဆက်ရွာမယ်လို့ခန့်မှန်းတဲ့အကြောင်းအင်ဒိုနီးရှားမိုးလေဝသဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။
ဗင်နီဇွဲလားသမ္မတမာဒူရိုကိုလွတ်တော်တက်ရောက်ခွင့်မပေးဖို့ရဲတွေကတားမြစ်ပေးဖို့ဆိုပြီးအတိုက်ခံခေါင်းဆောင်ဝမ်ဂွိုင်းရိုကတောင်းဆိုလိုက်ပါတယ်သမ္မတမာဒူရိုကိုလွတ်တော်ရဲ့ဥက္ကဋ္ဌအဖြစ်နဲ့ဒုတိယသက်တမ်းရွေးချယ်ဖို့ရှိနေခြင်းမှာအခုလိုတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ
်တနင်္လာနေ့တင်အစီအစဉ်ကိုမတ်တိန်တီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုဆက်လက်နားဆင်ရမှာပါအီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်9,200ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်အီရတ်နိုင်ငံမြို့တော်ဘက်ဒက်လေးစိတ်မှာအမေရိကန်တို့ကမောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရတာကိုစန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ဒါပေမဲ့အီရတ်ပြည်သူတွေကတော့အမေရိကန်တွေကိုဆက်ပြီးရှိနေစေလို့လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုက Fox News သတင်းဌာနကိုပြောဆိုထားတာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကနေ VOA သတင်းတော့ Edward Yaranian ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။အမေရိကန်ကိုစန့်ကျင်ရှုတ်ချပြီးကြဆုံးသွားတဲ့အီရန်စစ်တပ်တပ်မှူးကာဆန်ဆူလီမာနီနဲ့အီရန်ကိုထောက်ခံကြောင်းအီရတ်လွတ်တော်တွင်ကအများစုရှီယာလွတ်တော်အမတ်တွေပါဝင်တဲ့ဒါဇင်နဲ့ချီတဲ့လွတ်တော်အမတ်တွေတင်းနှင်းကနွေနေကကြွေးကြော်ခဲ့ကြတာပါဒီနောက်မှာတော့အီရတ်နိုင်ငံတွင်တက်ချရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့သဘောတူညီချက်ကိုအီရတ်အစိုးရဘက်ကအဆုံးသတ်နိုင်ရေးလုတ်ပိုင်ခွင့်ပေးတဲ့ဆုံးဖြတ်ချက်တရက်ကိုလွတ်တော်မှာမဲပေးထောက်ခံခဲ့ကြပါတယ်အခုလွတ်တော်ရဲ့မဲခွဲဆုံးဖြတ်ချက်ကမဖြစ်မနေလိုက်နာစရာတော့မလိုအပ်ပါဘူးတနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်မှုမတိုင်ခင်မှာအီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်အဒဲအက်ဒဲမာဒီကလည်းလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောပါတယ
်အတ်တက်ဖီရ်ဂျီဒီယန်ဝဒရာစတ်အလ်ခီယာရာတ
်အီရတ်ရဲ့အချုပ်အခြာအနာပိုင်ဆိုင်မှုနဲ့လုံလုံရေးကိုချိုးဖောက်မှုတွေအပေါ်လှုပ်ဆောင်ရမယ့်ကိစ္စတွေကိုအစေချာဆုံးဖြတ်ကြဖို့နောက်အီရတ်ရဲ့အမျိုးသားအကျိုးစီးပွားဒါမှမဟုတ်လုံလုံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်တွေမဖြစ်စေဖို့အလေးအနက်ဆောင်ရွက်ကြပါ
အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှူးအဘူမာဒီအယ်မိုဟန်ဒက်စ်တို့တိုက်ဆုံခဲ့ရတဲ့အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုရှီယာပြည်သူစစ်တပ်ဖွဲ့ဝင်25ဦးတိုက်ဆုံခဲ့ရတဲ့ကွာအန်ကပြည်သူစစ်စခန်းတစ်ခုကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုတွေကသဘောတူညီချက်ကိုချိုးဖောက်တာလို့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်ကတုံ့နှုံပြောဆိုသွားပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့သဘောတူညီချက်ကိုဖျက်သိမ်းရေးအစိုးရကိုလုတ်ပိုင်ခွင့်ပေးတဲ့အချက်၅ချက်ပါအစီအစဉ်ကိုလွှတ်တော်အမတ်329ဦးထဲကနေအထူးအစည်းအဝေးကိုတက်ရောက်ကြတဲ့လွှတ်တော်အမတ်123ဦးတို့ကအတည်ပြုခဲ့ကြတာပါဒါပေမဲ့ကတ်တွေနဲ့ဆွန်နီလွှတ်တော်အမတ်တွေကတော့လွှတ်တော်မတက်ကြပါဘူးအီရတ်စစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရေးကိုတော့ညွန်ပေါင်းအဖွဲ့ကတရားဝင်ရပ်ဆိုင်ထားပါပြီဒါပေမဲ့လည်းသူတို့ရှိနေတဲ့အခြေစိုက်စခန်းတွေမှာတော့ကာကွယ်ထားစေဖြစ်ပါလေ။အချင်းအကန့်အသတ်တစ်ခုမပေးဘဲဒီသဘောတူညီချက်ကိုဖျက်သိမ်းလို့မရနိုင်ဘူးဆိုရာကိုလည်းအီရတ်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီကအတိအမှတ်ပြုပြောပါလေ
။ الغاء الاتفاقية يت اصلا البنود مالتها واضحة تقول مجرد الاخطار
ဒီနိုင်ငံတွင်ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လုပ်ငန်းစဉ်တွေအဆုံးသတ်ရေးဘယ်လိုဆုံးဖြတ်ချက်တွေမဆိုတက်ရောက်ကျင်သုံးနိုင်ရေးအတွက်တနစ်တာအချိန်ပေးရမယ်ဆိုပြီးအမေရိကန်နဲ့အီရတ်ကြားသဘောတူထားပါတယ်
။ညွန်ပေါင်းအဖွဲ့တွေနဲ့အီရတ်ရဲ့သဘောတူညီချက်တွေကိုအဆုံးသတ်ဖျက်သိမ်းဖို့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်အဗ်ဒူမာဒီမှာလုတ်ပိုင်ခွင့်အာဏာရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Syria နဲ့ဆက်အနီးအီရတ်နိုင်ငံတွင်းကရှီယာစစ်စခန်းတစ်ခုကိုအမေရိကန်တို့တိုက်ခိုက်မှု ဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှုမိုဟန်ဒက်စ်တို့ကိုတပ်ဖြတ်မှုတွေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းအီရတ်နိုင်ငံခြားရေးဝန်ကြီးမိုဟာမက်အလီဟာကင်ကကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်တို့ထံကိုလည်းတိုင်ကြားစာပေးပို့ထားပါတယ်အမေရိကန်တပ်ဖွဲ့တွေအီရတ်ကနေနှင်ထုတ်မယ်ဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမယုံကြည်တဲ့သဘောထားမျိုးနဲ့ Fox News ရုပ်သံမှာပြောဆိုသွားပါတယ်။အီရတ်ပြည်သူတွေကအမေရိကန်တပ်ဖွဲ့တွေဆက်လက်ရှိနေစေခြင်းပဲလို့ယုံကြည်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောဆိုသွားတာပါ။ Islamic အစွန်ရောက်အကြမ်းဖက်ဝါဒီတွေကိုကူညီတိုက်ခိုက်ရေးအတွက်အမေရိကန်တပ်ဖွဲ့တွေပြန်လည်ချထားရေးလွန်ခဲ့တဲ့၄နှစ်ကအီရတ်နဲ့အမေရိကန်တို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်သူတွေပိုက်ဆိုင်မှုတွေကိုအီရန်ဘက်ကတိုက်ခိုက်လာရင်တော့ညံ့ညံ့ဆန်ဆန်နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ဖို့အီရန်ပြစ်မှတ်52ခုသတ်မှတ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းစနေနေ့မှာ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကအီရတ်နိုင်ငံတွင်အမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအကြောင်းကိုတော့သမ္မတအင်ပီရိုကလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ကြောင်းလွှတ်တော်အကြီးအကဲဝန်ထမ်းနှစ်ဦးက Reuters သတင်းအေဂျင်စီကိုအတည်ပြုပြောဆိုပါတယ်။အမေရိကန်ရဲ့ War Powers အဥပဒေအရစစ်ပွဲဖြစ်သွားနိုင်ခြင်းရှိတဲ့လက်နက်ကိုင်ပဋိပက္ခတွေမှာအမေရိကန်တပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်တွေကို48နာရီအတွင်းမဖြစ်မနေအကြောင်းကြားရတာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။မတ်တိန်ကီထိုက်ပြောပြသွားတာပါ။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့မြန်မာနိုင်ငံမှာ Federal ပြည်ထောင်စုစနစ်တရက်ပေါ်လာဖို့အမျိုးသားပြန်လည်တင်းမြဲရေးအတွက်ကြိုးပမ်းမှုတွေပေါ်လူငယ်ခေါင်းဆောင်တွေဘယ်လိုယူဆသုံးသပ်နေကြပါသလဲ။ VOA ရန်ကုန်ရုံးခွဲမှာကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
တော့ကြာပြီးငါပဲအနေနဲ့ပါတီတောင်းဆိုလို့ပြောထားတာရှိတယ်။အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားတွေလှူလာတောင်းဆိုနေတဲ့ဖက်ဒရယ်စနစ်ကိုလုံဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်။အဲ့ဒီဒီမိုကရေစီကိုအရင်လုပ်မယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောထားတာရှိတယ်။တကယ်တော့အနေနဲ့ပါတီဟာတိုင်းသားတွေအထူးသဖြင့်တိုင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေ။ဟောဆိုဒီဆီယနာရှင်လက်အောက်မှာကလေးကတိုင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါဖက်ဒရယ်ပြည်ထောင်စုကိုပေါ်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ哦။ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားရုပ်ကောင်ကအနိုင်ရပြီးဆိုတော့ဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်။အထူးသဖြင့်တိုင်းသားတွေနဲ့ဆက်ဆံတဲ့နေရာမှာနည်းနည်းလေးကွာဟလာတာ哦။အလူတော်တော်များများလည်းသတိထားမိပါတယ်။ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခင်းအကျင်းလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလောက်ဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မရှင်းအောင်ရင်စပြီးတော့ဆွေးနွေးပေးပါလ
ားဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတယ်အရင်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရင်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျမတို့ကဒီဒီမိုကရေစီကိုတည်ဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျမတို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးရတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနိုင်ငံရေးရမငြိမ်မသက်ဖြစ်နေတဲ့တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်တန်ဖို့အရန်ခဲရင်းတယ်။အရန်ခဲရင်းတယ်။ဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလိလူရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတိဆောက်ဖို့ကြိုးစားနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်တဲ့လက်တွေ့မကြတဲ့စဉ်းစားချက်ဖြစ်တယ်ခရီးတော်တော်ခရီးတွေမဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုဒီတည်ငြိမ်ဖို့ငြိမ်ချမ်းဖို့လုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့ဟိုတောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလစ်လျူရှုပြီးတော့မှဒီမိုကရေစီတိဆောက်ဖို့ဆိုတာလုံးဝလက်တွေ့မကြတဲ့လုပ်ငန်းဖြစ်ပါတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ခေတ်ဆက်ဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖရဲပြည်တော်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှင်းရနေလွတ်လပ်ရကြတယ်ကျွန်တော်စူးစမ်းခဲ့ကြတာဟိုခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုပ်ခဲ့ကြတာပဲဘူးကြောင့်ဆံပြေတို့ထက်မှဒီလုပ်ခဲ့တယ်ဒီပင်လုံးစာချုပ်ဆိုတာမျိုးသူတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတယ် နန်ခီမှာပဲအကြောင်းမျိုးကြောင့်ပြတ်သွားခဲ့တယ်ပေါ့နော်ဆိုအဲ့လိုမျိုးဂရီကူတွေလည်းရှိခဲ့တာပဲဆိုအဲ့ဒါတွေကဘယ်လောက်အထိအထောက်အကူပြုမလဲဒီနေ့ခေတ်နိုင်ငံရေးပြည်ပြင်ပြောင်းလဲမှု Federal Force ရေးလုပ်ငန်းစဉ်တွေမှာ
ဒီပြတ်ဒီကိစ္စတွေအားလုံးရဲ့အရင်မြစ်ကကျွန်တော်တို့တိုင်းပြည်ပြန်ကျွန်တော်တို့တိုင်းပြည်ကိုစပြီးတော့တည်ထောင်ခဲ့တဲ့1948ပင်လုံစာချုပ်ကနေပဲကျွန်တော်ပြင်ဆင်သားဖို့လုပ်ရတယ်ပေါ့နော်ပင်လုံစာချုပ်မှာကျွန်တော်တို့ဒန်းလူညီညာရေးအတွက်ဂရီကူတွေခံခဲ့ကြရရှိတယ်ကျွန်တော်တို့တိုင်းပြည်ကဂရီကူတွေနဲ့စိတ်နှောင်ထားရခဲ့တဲ့တိုင်းပြည်ပေါ့ဆိုအဲ့ဂရီကူတွေကိုကျွန်တော်မဖြည့်ဆည်းပေးခဲ့လို့အခုဒါဟိုနောက်ဆက်ထွဲဆိုရင်ပြည်တွင်းစစ်ကြီးကိုကျွန်တော်တို့နှိပ်စီလာများခံခဲ့ရတယ်ဆိုတော့လက်နက်ကင်ဒေါ်လာကြီးတွေလည်းဖြစ်တယ်နောက်ဆုံးကဆက်အနာသိမ်းတဲ့အထိကျွန်တော်တို့ဆက်အနာရှင်စနစ်အောက်မှာနှိပ်စီလာများနေခဲ့ရတယ်လည်းရှိတယ်ပေါ့နော်ဆိုတော့ဒီပြဿနာရဲ့အရင်မြစ်ကကျွန်တော်တို့ရဲ့ဂတိကဝတ်တွေတည်ဖို့လိုတယ်ကျွန်တော်တို့ဒန်းလူညီညာရေးကိုစဉ်းစားဖို့လိုတယ်ဆိုတော့တိုင်းသားပေါင်းစုံဒီကျွန်တော်တို့စုစည်းနေထိုင်တဲ့အတိုင်းပြည်မှာကျွန်တော်ဒန်းလူညီညာရေးကိုမစဉ်းစားဘဲနဲ့နောက်ချန်ခဲ့တမျှကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလည်းရောက်မှာမဟုတ်ဘူးဖက်ဒရယ်ကိုလည်းရောက်မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အရင်ဦးဆုံးဖက်ဒရယ်ဖြစ်တဲ့ဒန်းလူညီညာရေးကိုစဉ်းစားပြီးတော့ဖော်ဆောင်မှတိုင်းသားရဲ့အခွင့်အရေးကိုစဉ်းစားပြီးဖော်ဆောင်တဲ့လုပ်ငန်းစဉ်မျိုးလုပ်နိုင်မှာကျွန်တော်ဒီမိုကရေစီပါအောင်မြင်လိမ့်မယ်လို့ကျွန်မတို့မြင်ပါတယ်ရှင
်။မင်းဟင်လောက်အဲ့တော့ဒီမိုကရေစီအခြေခံခိုင်မာဖို့ဒီမိုကရေစီဟို foundation ကတောင်းတနေဖြစ်ဖို့ဆိုလို့ရှိရင်ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်ရင်နှစ်ခုစလုံးကတွန်တွဲနေတာဘယ်လိုပုံစံနဲ့မှန်ရင်းလောက်သုံးသပ်တယ်လဲ
ဒီနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့လေ့လာသုံးသပ်မယ်ဆိုရင်ဖက်ဒရယ်စနစ်မဟုတ်ဘဲနဲ့ဒီမိုကရေစီစနစ်ကိုကျင့်သုံးလို့ရတဲ့နိုင်ငံတွေရှိတယ်ဟုတ်ပြီနော်ဒါကတစ်ပိုင်းနောက်တစ်ပိုင်းကတော့ဖက်ဒရယ်နိုင်ငံဖက်ဒရယ်စနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုရင်ဒီမိုကရေစီစနစ်ကမရှိမဖြစ်ကိုလိုအပ်တယ်အဲ့တော့ကျမတို့နိုင်ငံရဲ့ပြဿနာကကျမတို့နိုင်ငံမှာဒီ90နှစ်80လုံးလုံးဖြစ်လာ80နီးပါးဖြစ်လာတဲ့ဒီပြည်တွင်းစစ်ရဲ့အရင်အမြစ်ကဘာလဲဆိုတာကိုကြည့်လိုက်တဲ့အခါကျရင်ဒီမိုကရေစီစိတ်သုံးခြင်းတစ်ခုတည်းမဟုတ်ဟမ်ဟုတ်ကဲ့ဖြူဖြူလည်းပြောထားတာရှိတယ်ကျမတို့ဒီနိုင်ငံစပြီးတော့မှဒီဆောက်တဲ့အချိန်ကလေးကပေးထားတဲ့ဟိုအချင်းချင်းပြုထားတဲ့ဂတိကဝတ်တွေရှိတယ်တိုင်းရင်းသားတန်းတူရေးကိုပိုင်ကြထန်းခွင့်ရရှိရေးเนาะဒီအခြေခံအလို့ခွင့်ရေးတွေအဖော်ဆောင်ရေးဒီဂရိကဝတ်တွေကိုမဖော်ဆောင်နိုင်သေးတဲ့ရွေးကမဖော်ဆောင်နိုင်ခဲ့လို့ကျမတို့ကဒီပြည်တွင်းဆက်ကဖြစ်ရတာဖြစ်တယ်ဆိုတော့ကျမတို့နိုင်ငံရဲ့ပြဿနာကနှစ်ခုရှိတယ်နံပါတ်1ဒီမိုကရေစီစိတ်သုံးတာဟုတ်တယ်နံပါတ်2ပေးခဲ့တဲ့ဂရိကဝတ်တွေအချင်းချင်းပေးခဲ့တဲ့ဂရိကဝတ်တွေကိုကျမတို့အကောင့်ထဲမဖော်နိုင်လို့ဖြစ်တယ်အဲ့တော့ဒီနိုင်ငံရဲ့ပြည်တွင်းစစ်ကိုကျမတို့ရပ်တန့်ဖို့ရေရှည်တည်တန့်ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့အတွက်ဆိုရင်ဒီအခက်ခဲတွေရဲ့ပြိပက္ခရဲ့အရင်းမြစ်တစ်ခုစလုံးကိုဖြေရှင်းနိုင်ဖို့လိုအပ်တယ်။ဆိုတော့ဘယ်တစ်ခုကအရင်လာရမလဲဆိုရင်သူကပြိုင်တူသွားရမှာဖြစ်တယ်။ဟမ်ဟိုတစ်ခုမှဟိုဒီမိုကရေစီအရင်လာပြီးမှအာဖက်ဒရယ်လာလို့မရဘူး။ဒါဖြစ်လို့အဲ့ဒါပြောလဲဆိုရင်အစောပိုင်းတော့ကျမပြောထားတာရှိတယ်။အာခုနပြောတာဒီprecondition ပေါ့နော်ဒီမိုကရေစီစနစ်ကိုတည်ဆောက်ဖို့အတွက်သွားတဲ့အခါမှာဟိုအခြေအနေတစ်ခုကျွန်တော်တို့ဖန်တီးရတယ်အဲ့တည်ငြိမ်မှုရှိတဲ့တည်ငြိမ်အေးချမ်းတဲ့အခြေအနေတစ်ခုကိုဖန်တီးရမယ်ဆိုတော့အဲ့ဒီဟာမျိုးဖန်တီးနိုင်ဖို့အတွက်ဆိုရင် federal ကအရင်လိုအပ်တယ
်ဟိုဒီမိုကရေစီတို့ federal တို့ပြောတဲ့နေရာမှာလည်းကျွန်တော်တို့ဒီလူထုရဲ့အသိပညာပေးအသိပညာလည်းလိုအပ်တာကိုသိတယ်မလားဒီဟာနဲ့ပတ်သက်လို့ဆိုအခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့သတိထားမိတာကဒီပြောင်းလဲမှုတွေစပြီးဖော်ဆောင်လာတဲ့နောက်ပိုင်းမှာဖက်ဒရယ်နဲ့ပတ်သက်ပြီးတော့တင်ဒန်းတွေပေးကြတယ်ပြုကြတယ်ဆိုများသောအားဖြင့်တိုင်းရင်းသားဒေသတွေမှာတွားလုပ်နေကြတာပဲများတယ်ကျွန်တော်တို့သတိထားမိတာလေဒီမြေပြန့်မြန်မာဒေသတွေမှာအဲ့လိုမျိုးဟာမရှိသလောက်ကိုရှားတယ်ဆိုတော့မြန်မာတွေကဖက်ဒရယ်ကိုသိဖို့မလိုလို့လားဆိုတဲ့မျိုးကဖြစ်လာတယ်သိနေကြပြီလားသိပြီးနေကြပြီလားအဲ့ဒါကောဘယ်လိုမြင်မိလဲ
ကျွန်တော်တို့ကို federal ဆိုလို့ရှိရင်များသောအားဖြင့်ဘာမှမဟုတ်တဲ့အခြားတိုင်းသားတွေကိုပြင်ညာတော့သူတို့တစ်ချိန်လုံးတောင်းဆိုခဲ့ကြတာပဲဆိုပြီးတော့အဲ့တောင်းဆိုခဲ့ကြတဲ့သူတွေစီပဲကျွန်တော်ကအသိပညာပေးဖို့ပြန်သွားနေကြတာရှိရပါတော့ကျွန်တော်တို့ဆိုလို့ရှိရင်ဒီအခုလက်ရှိလုပ်နေတဲ့ယုံကြည်မှုတည်ဆောက်တဲ့အစီအစဉ်တွေမှာဆိုရင်ကျွန်တော်တို့ federal နဲ့ပတ်သက်ပြီးတော့အသိပညာလေးတွေကျွန်တော်ဖြန့်ဖြူးပေးနေတာလေးရှိတယ်ဒါပေမဲ့ federal ဆိုတာကိုကျွန်တော်တို့ကဟိုလေဘယ်လိုခေါမလဲတကယ်စနစ်တကျဟိုဘာသာရေးတစ်ခုကိုချင်းကပ်တယ်လို့မျိုးချင်းကပ်တာတဲ့ကျမတို့ခုနကကျမတို့ပြောခဲ့ပင်လုံပြန်သွားတာပေါ့နော်ကျမတို့ဂတိကဝတ်တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတည်ထောင်ရမယ်ဆိုရင်အဲ့ဒီဂတိကဝတ်ကလိုအပ်တယ်ပြီးတော့ဒန်းလူညီများမှုကိုပေးဖို့လိုတယ်ငါတို့အတူတကွတည်ထောင်နေဆိုတဲ့ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုတော့အဲ့ဒါဟာကိုအခြေခံတဲ့ federal ပုံစံမျိုးကျမတို့ကအသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ
် federal ဆိုလို့ရှိရင်ဟိုရင်တော့အခုလက်ရှိပါသေးတယ်အဲ့ဒီတန်ပြာခွတ်ထွက်မယ်ကိုတန်းပြီးပြုတ်ပွဲမဲ့အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အကြုံအယူအဆလည်းလူတချို့ရဲ့အကောင့်ထဲမှာ ရှိနေတော့မယ်လေသူသဖြင့်တာမန်ပြည်သူတွေကြားရမှာမြန်မာလူတွေကြားမှာဆိုတော့မဖြစ်ဖြစ်အောင်လို့အခုလုပ်နေတဲ့ဒီ The Wings Institute မှာဆိုလို့ရှိရင်လည်းဒီမြို့သားညာစီကိစ္စတွေပဲလူငယ်တွေတင်နန်းပေးနေတာရှိတယ်ဆိုတော့အဲ့ဒီမှာတင်နန်းပေးနေတာတော့တပိုင်းပေါ့နော်ဒီတက်ဒီတင်နန်းကိုရောက်လာကြတဲ့လူငယ်တွေရဲ့အမြင်ကြားထဲမှာရောဒီလိုမျိုးအခုသွားနေတဲ့ပြည်ပြည်ပြောင်းလဲရေးဒါမှမဟုတ်လည်း Federal စနစ် Democracy ပုံဖော်တဲ့ဟာတွေပေါ်မှာသူတို့ရဲ့မိဘနေရာဘယ်လိုရှိလဲသူတို့အမြင်ကြီးရ
အသိပညာနဲ့အုံနှောက်ကိုပြောင်းလဲဖို့စူးစမ်းတာထက်ဟိုသူကကျွန်တော်တို့ကသူတို့နှလုံးသားကိုပြောင်းလဲဖို့စူးစမ်းတာပေါ့နော်တင်နန်းပေးတာထက်ကျွန်တော်တို့အဲ့ဒီဒေတာတွေကိုတွားတယ်သူတို့ရဲ့စကားသံကိုနားထောင်နေထိတွေ့မှုပေးတယ်ဆိုတော့ Federal နဲ့ပတ်သက်ပြီးတော့ခွဲထွက်ရေးလို့ခုနကလူငယ်တွေဈာထဲမှာလည်းရှိရဲလူကြီးဟိုပေါ့နော်ပို့ပြီးတော့ဟိုအချက်လက်နဲ့ပို့ပြီးဝေးလူကြမှာပို့ရှိရပါဆိုတော့အဲ့လိုခါမျိုးမှာကျွန်တော်ထိတွေ့မှုပေးလိုက်တဲ့အခါကျတော့တိုက်ရိုက်မိခွင့်ရှိတယ် Federal ဆိုတာကခွက်ထွက်တာလားဟိုဘာဖြစ်လို့အခုအာဒီအဆွနေပွဲမှာပေါ့နော်ညီငယ်ဆွနေပွဲမှာအဓိကပြဿနာဖြစ်နေတဲ့ဟိုတခုတီးတော့တက်မတော်ဆိုတဲ့စကားရဲ့ပေါ်မှာဘာလို့ညင်းနေတာလဲပေါ့နော်ဟိုဒါတခုတီးတော့တက်မတော်မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွက်ထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့ဓာတ်ရိုက်မိခွင့်မိလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနေရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတိုင်းရင်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တက်ဝုံဝုံညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးဖခင်ကြီးတွေညှော်မှန်းခဲ့တဲ့အတိုင်းဟိုတိုင်းပြည်ပြည်တော်စစ်စစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးကအနေနဲ့ပေါ့နော်ဘယ်လိုပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတာဟာအဲ့ဒီဟာဘယ်လိုကျွန်တော်တို့နေကုန်းချုပ်သုံးသပ်လို့ရမလဲ
အာကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာ90ကျော်လာပြီနေ90ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးမငြိမ်းချမ်းသေးဘူးဆိုတော့ကျမတို့တွေကငြိမ်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျမတို့ဒါအရင်အချိန်ခံကြတဲ့မေးခွန်းဖြစ်တယ်ဒါကိုကျမတို့မေးတင်တယ်ဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်ထဲအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းကြီးကြီးထဲမှာဒီဆောင်စုကြီးထဲမှာကျမတို့ငြိမ်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်လို့လည်းစိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းကြီးသွတ်သွင်းလို့မရဘူးဒီတိခါမှခွဲမထွက်ရဆိုတဲ့ပုံမှန်မျိုးတွေနဲ့သွတ်သွင်းလို့မရအောင်ဟိုကျိုးနဲ့ခြီထားတာထက်ဟိုမမြင်နိုင်တဲ့တတိကဝတ်တွေတန်ရောစင်တွေနဲ့ခြီနောင်ထားတဲ့ပြည်ဆောင်စုကပို့ပြီးတော့မှခိုင်မာနိုင်မယ်လို့ကျွန်တော်တို့ယူဆတယ
်အမျိုးသားပြန်လည်ညီညာစီပေါ့နော်တောင်အာဖရိကမှာဆိုရင်ဒါတော်တော်လေးအောင်မြင်လုပ်ခဲ့တဲ့ဥပမာလေးရှိတယ်မဖြစ်လို့လဲကိုယ်တိုင်လေ့လာခဲ့ကြတဲ့အနေအထားလေးရှိတာဆိုတော့အဲ့ဒီဟာတွေရဲ့အရေးပါမှုအပါဝင်ပေါ့ဒီကျွန်တော်တို့ရှေ့ဆက်သွားမယ်လမ်းခီမှာအဲ့လိုအတလဲဆိုတော့ကျွန်တော်ညီကုန်းချုပ်လို့ပြော
ကျွန်တော်တို့ဒီလူဖွဲ့စည်းကဟိုဖြစ်ခဲ့တဲ့အနာတွေအများကြီးရှိအောင်ခံစားချက်တွေလည်းအများကြီးရှိတယ်။နစ်နာခဲ့တာတွေလည်းအများကြီးရှိတယ်။ဆိုတော့နစ်နာခဲ့တာတွေအများကြီးရှိတဲ့အပေါ်မှာကျွန်တော်တို့ကဒီနစ်နာခဲ့မှုတွေတကယ်ဆုံးရှုံးနစ်နာခဲ့ရဆိုတော့ဟိုအခြေအနေတွေကိုကျွန်တော်တို့ကလက်ခံဖို့လုပ်တယ်။အဲ့တော့ကျွန်တော်တို့အခုစူးစမ်းနေတာတော့ကျွန်တော်ကိုလူဖွဲ့စည်းရနေပြီးတော့စူးစမ်းနေတာပေါ့နော်။လူဖွဲ့စည်းအချင်းချင်းစူးစမ်းနေရရရှိတယ်။ဒါပေမဲ့ကျွန်တော်တို့အစိုးရကမွာရာပိုင်းကစူးစမ်းနိုင်ရင်တော့ကျွန်တော်ပို့ပြီးတော့အောင်မြင်တဲ့ဟိုတိုင်းပြည်တိဆောက်ခြင်းဖြစ်မှာပေါ့ကျွန်တော်တို့ဟို nation building တိုင်းပြည်တစ်ခုကိုဘယ်လိုပြန်တိဆောက်မလဲဆိုတာကျွန်တော်ခုနပြောသလိုပုံသဏ္ဍာန်နေနဲ့တိဆောက်လို့မရပါဘူးဟိုကော်မတီတွေဖွဲ့ပြီးတော့ကျွန်တော်တို့ဟိုဝတ်စုံတိုင်းသားဝတ်စုံတွေဝတ်ပြီးတော့ပုံသဏ္ဍာန်နေနဲ့တိဆောက်ထားတယ်တကယ်စိတ်ဆန္ဒနဲ့တိုင်းပြည်တစ်ခုကိုငါတို့အတူတကွပြန်ပြီးတိဆောက်ချင်တယ်ဆိုတော့စိတ်မျိုးပေါ်လာအောင်တိဆောက်ဖို့လိုတယ်ကျွန်တော်တို့ဟိုပမာအများစုကပမာတိုင်းကအများစုကပဲငါတို့ကဟိုငါတို့တိုင်းပြည်ကိုနှိပြောင်းအောင်ဖန်ပြီးပေးမယ်ပေါ့နော်ငါတို့เนี่ยပဲပေါင်းနေပါလို့စူးစမ်းရတယ်တကယ်ကိုဗမာတွေရောတခြားရှမ်းချင်းကချင်လူငယ်မျိုးစုအသေးလေးတွေဟာအစဒီတိုင်းပြည်မှာငါတို့စုစုစည်စည်ပေါင်းစုတိဆောက်ချားတဲ့တိုင်းပြည်တစ်ခုကိုဖော်ဆောင်မယ်ဆိုတဲ့စိတ်ဆန္ဒမျိုးနဲ့တိဆောက်မှတာလဲအဲ့ဒီတိုင်းပြည်ကခိုင်မာတဲ့ညံ့ညံ့တဲ့တိုင်းပြည်ဖြစ်လိမ့်မယ်လို့ကျွန်မအနေနဲ့ယုံကြည်တယ်ကျွန်တော်တို့ဟိုအတင်းချုပ်ထားတာကဟိုကျွန်တော်တို့ပို့ပြီးတော့ဟိုဘယ်လိုခေါ်မလဲ PR နဲ့ပေါ့နော် PR နဲ့ဆွဲချုပ်ထားတာကကျွန်တော်တို့တုံ့ပြန်မှုပို့ပြီးတော့ဖြစ်စီပါတယ်စိတ်ဆန္ဒကိုဒါတိဆောက်ဖို့လိုပါတယ်အဲ့တော့ဂတိကဝတ်တွေကိုကျွန်တော်ဖြည့်ဆည်းပေးဖို့လိုတယ်ဖြစ်ခဲ့တဲ့ပြဿနာတွေကိုကျွန်တော်ဖြည့်ဆည်းပေးဖို့လိုပါချင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါကျေးဇူးပါ
ဒါကတော့လူငယ်ကောင်းဆောင်တွေကိုတွေ့ဆုံမေးမြန်းပြီးတော့ကိုစော်ဝင်းလိုင်ကမြမရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နဲ့ခင်ဗျူမြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ5ကီလိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်အပါအဝင်မြန်မာပြည်ကပေးစာများထူးခြားစံပြကပသတင်းများအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပထမဦးဆုံး NLD ရဲ့တိုင်းရင်းသားရေးရာကော်မတီအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်။
ကုလသရေနေ့ကအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလာမယ့် 2020 ရွေးကောက်ပွဲအတွက်ရည်ရွယ်ပြီးဗဟိုတိုင်းသားရေးရာကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်ကြေညာပါတယ်။ကော်မတီကို NLD ပါတီရဲ့ကချင်တိုင်းသားပြည်သူ့လွတ်တော်အမတ်ဦးအင်ထုံးခါနော်ဆန်ကိုဥက္ကဋ္ဌ၊ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြစ်ကိုဒုက္ကဋ္ဌ၁ဒေါက်တာတင်မျိုးဝင်းကိုဒုက္ကဋ္ဌ၂တာဝန်ပေးပြီးဖွဲ့စည်းထားတာတွေ့ရပါတယ်။ဒီကော်မတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်မယ်လို့အကြမ်းဖျင်းယာထားပေမဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေအပြေးယူလုပ်တာမျိုးတော့လုံးဝဆွေးနွေးမှာမဟုတ်ဘူးလို့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်။လက်ရှိ NLD ပါတီနဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့ဆက်ဆံရေးအခြေအနေဘယ်လိုရှိနေသလဲ။အာဏာရ NLD ပါတီဟာဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်မယ်လို့ကြွေးကြော်နေသလိုတကယ်ပဲဖက်ဒရယ်ပြည်တော်စုတည်ဆောက်နေသလား။အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးရာကော်မတီကရောအကျိုးဖြစ်ထွန်းတာတွေလုပ်နိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။1990ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်တည်ထောင်ခွင့်ပြုလိုက်ခြင်းကစ2015 NLD ပါတီရွေးကောက်ပွဲအနိုင်ရချိန်အထိ NLD နဲ့တိုင်းသားပါတီတွေဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။အထူးသဖြင့်ရက်ဆက်ကြမ်းကြုတ်တဲ့ဆင်အာနာရှင်တွေရဲ့ PC နှိပ်စက်မှုအမျိုးမျိုးကိုအတူတကွကြမ်းကြမ်းခံတွန်းလှန်ခဲ့ကြတဲ့သမိုင်းကြောင်းရှိခဲ့လို့ပါပဲ။2010ပြည်နှစ်မှာဆင်အာနာရှင်တွေကသူတို့ဘာသာသူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအသုံးပြုပြီးသူတို့ကိုယ်တိုင်ကြီးကြပ်ကျင်းပပေးတဲ့ရွေးကောက်ပွဲဟာလွတ်လပ်မှုတရားမျှတမှုမရှိလို့ NLD ပါတီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းသားပါတီတွေကလည်းဝင်ရောက်ရှင်ပြိုင်တာမလုပ်ခဲ့ကြပါဘူးဒီအတွက်ဆင်အာနာရှင်တွေကျင်းပပေးတဲ့ရွေးကောက်ပွဲရွေးကောက်ပွဲရလဟာမေးခွန်းထုတ်เสียဖြစ်ခဲ့ပြီးနောက်ပိုင်းရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ပေးတာကြားပြတ်ရွေးကောက်ပွဲလုပ်ပြီးဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်တွေကိုလွှတ်တော်တွင်ခေါ်သွင်းတဲ့အခြေအနေရောက်စေခဲ့ပါတယ်။အဲ့ဒီကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့ဒိုင်းနာနိုင်ငံရေးပါတီတွေနဲ့သဘောထားကွဲလွဲမှုဟာ2016ခုနှစ်စံ NLD ပါတီအစိုးရဖွဲ့ခြင်းကစပါတယ်။NLD ပါတီကောင်းဆောင်တွေဟာရွေးကောက်ပွဲမှာသမရရွေးနိုင်အစိုးရဖွဲ့နိုင်လောက်တဲ့အထိမဲအပြတ်သက်နိုင်ရခဲ့ပေမယ့်အစိုးရဖွဲ့တဲ့အခါမဟာမိတ်တိုင်းရင်းသားပါတီတွေကတိုင်းရင်းသားတွေစုံစုံညီညီထည့်သွင်းဖွဲ့စည်းတယ်ဆိုတဲ့ပုံရိပ်ကိုလိုချင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဖွဲ့တဲ့ဘသူတွေထည့်သွင်းတင်တယ်ဆိုတာသက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့တိုင်ပင်နာမျိုးမလုပ်ခဲ့ပဲကိုယ်ပါတာကိုရွေးချယ်ကန့်လန့်ခံထားခဲ့တာကြောင့်သဘောထားကွဲတွဲမှုစပြီးဖြစ်ပေါ်ခဲ့တာပါအထင်ရှားဆုံးကတော့ကာလကြာရှည်မဟာမိတ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ဖြစ်ပြီး NLD ရဲ့ပြည်ထောင်စုအစိုးရဝန်ကြီးတနေရာနဲ့ပြည်နယ်ဝန်ကြီးတနေရာပေးမဲ့ကန့်လန့်ချက်ကိုငြင်းပယ်ခဲ့ပါတယ်
and the Soya Tao you be not by Kala Male, Bidazu Soya Pue, Bina Soya Pue in a little TV, Los Angeles, Mohammed Dina Badi Dego, Gina Muma Pissi Babu. To get on the township Poisibo Chiga Uriha, Bidazu Nizaya, Loa Machida Poisibo no Bionai Male. Bidu Donet, Musa Ludo Sovi, Name Namune Ludo near Poisida be met. The Bora Quelle are we here, Ludo near Pau, Sopia Daguji in me. Ludo near her, Dandu Maho, and the other Bora Quacha Tara. ဒီမြင့်နိုင်ပါတယ်ဒါပေမဲ့ဖွဲ့စည်းပုံကဘယ်လိုပဲပြဋ္ဌာန်းထားပါစေတကယ်တမ်းအန်အန်ဒီပါတီကသာဆန္ဒရှိရင်အစိုးရအဖွဲ့လိုရတွေမှာလွတ်တော်တွေထဲမှာပြည်အောင်စုပုံစံဖြစ်အောင်ဖက်ဒရယ်အနှစ်သာရပေါ်ကောင်းကောင်းကောင်းတဲ့ပေါ်လို့ရပါတယ်ဒီပေကတော့လွတ်တော်တွေရောက်လာတဲ့တိုင်းသားပါတီတိုင်းသားအမတ်တွေနဲ့နီနီကပ်ကပ်ပူးပေါင်းဆောင်ရွက်ပြည်နယ်အရေးအရာတိုင်းသားအရေးအရာငြိမ်း
က္ခအတူတူခံခဲ့ကြတဲ့ဆရာနာရှင်စနစ်ကိုအတူတကွတိုက်ပွဲဝင်ခဲ့ကြတဲ့မဟာမိတ်တိုင်းသားပါတီတွေနဲ့ပုံမှန်တွေ့ဆုံပွဲလောက်ကိုတောင်ကျင်းပနိုင်ခြင်းမရှိတော့တာကိုတွေ့ကြရလိုပါပဲ။ဒီအခြေအနေကိုကြည့်လိုက်ရင် NLD ပါတီဟာ Federal ပြည်ထောင်စုတည်ဆောက်မယ်လို့တဖွားဖွားပြောဆိုနေပေမဲ့တကယ်အခွင့်အရေးရသည့်တိုင်ဘာကူမှဖြစ်ဖြစ်မြောက်မြောက်အကောင့်ထဲပေါ်လာမျိုးမတွေ့ရတာမို့တကယ်ပဲ Federal ပြည်ထောင်စုတည်ဆောက်ဖို့ဆန္ဒရှိရလားဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်။အခုဆိုရင်တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုယ်တိုင် NLD ဟာတကယ်ပဲ Federal ပြည်ထောင်စုကိုတည်ထောင်ခြင်းပါရဲ့လားဆိုတာတွေးတောဆပြုလာပါပြီ။2008ဖွဲ့စည်းပုံရဲ့ပေးထားချက်အရရွေးကောက်ပွဲနဲ့ပတ်သက်ပြီး NLD အနေနဲ့မာနတက်မယ်ဆိုရင်လည်းတက်စရာပါ။တမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဆိုရင်ပြည်ထောင်စုအဆင့်လွှတ်တော်အတွက်အမတ်နေရာ333ယောက်နိုင်ဖို့လိုပါတယ်။ဖွဲ့စည်းပုံအရတိုင်းခုနှစ်တိုင်းမှာအမတ်နေရာ292နေရာရှိပြီးပြည်နယ်ခုနှစ်ခုအတွက်အမတ်နေရာ209နေရာပဲရှိပါတယ်။တိုင်းသားပါတီတွေအလွန်အားကောင်းပြီးပြည်내တွေမှာအနိုင်ရမှုများတဲ့ဆိုသည့်တိုင်း NLD ပါတီဟာပြည်내တွေကနေအမတ်နေရာ200ကျော်မှအမတ်50 60လောက်ရရင်ပဲလွတ်လွတ်ကျွတ်ကျွတ်သမရရွေးနိုင်အစိုးရဖွင့်နိုင်ပါပြီ။ပြည်내တွေမှာတက်ဆိုင်ရာတိုင်းသားမဟုတ်သူတွေနေထိုင်ပြည့်နှက်မှုများပြားလာတာမဲပေးခွင့်ညနေတာကလည်းတိုင်းသားပါတီတွေထက် NLD လိုပါတီမျိုးကိုပိုးပြီးအသာရစေပါတယ်။
ဒါကြောင့်လဲ NLD ပါတီဟာတိုင်းသားပါတီတွေနဲ့အမတ်နေရာမဲဆန္ဒနယ်မြေညှိနှိုင်းအလဲလဲလုပ်ပြီးပြိုင်မှာမဟုတ်ဘူးလို့ခတ်တင်တင်ပြောဆိုနေတာဖြစ်ပါတယ်။ဒီလိုမာနထောင်လွှားတဲ့ပြောဆိုချက်ကြောင့်ပဲကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်တိုင်းသားပါတီတွေက NLD နဲ့ဘာမှဆွေးနွေးစရာမရှိဘူးလို့ထုတ်ဖော်ပြောဆိုတဲ့အဆင့်ရောက်ခဲ့ပါပြီ။ဒီချက်တွေကိုကြည့်ရင် NLD ပါတီကဖွဲ့စည်းတဲ့ဗိုလ်တိုင်းသားရေးရာကော်မတီဟာတိုင်းသားအရေးပြည်တော်စုအရေးဖက်ဒရယ်အရေးတွေကိုဆွမ်းဆောင်နိုင်လိမ့်မယ်ဆိုပြီးမျှော်လင့်လို့ရတယ်ပဲမဟုတ်ကြောင်းပ
ါအပတ်စဉ်တင်ဆက်နေတဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စီစဉ်ပါရှင်ဒီအစီအစဉ်နဲ့တဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါမယ်
ဘောရှင်ကအနာရအန်ဒီပါတီဟာမကြခင်ကြပိုင်းကပဲတိုင်းသားကြီးရကွန်ပျူဆူတို့ဖွဲ့စည်းလိုက်ပါတယ်အန်ဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကြလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြိုင်ရမယ့်အခြေအနေမျိုးမှာအခုလိုဗဟုတိုင်းသားကြီးရကွန်ပျူဆူတို့ဖွဲ့စည်းလိုက်တဲ့ပေါ်အန်ဒီပါတီရဲ့တိုင်းသားကြီးရမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်းစွန်းလေးမိများလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါင်းစွန်းလေးမိများကြမယ့်တော်ရရှင်တွေကြိုဆိုပါရခင်ဗျာ
ကောင်းကျိုးတင်ဆက်မဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မဲဟစ်တနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
။
ရဲ့မင်္ဂလာရှိရနေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာကြတဲ့တောရရှင်တွေပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရေးအဦးဆုံး2020ခုနှစ်စကားဆိုလာကြတဲ့တောရရှင်တွေရဲ့စာတွေကိုပြောပြပေးချင်ပါသေးမောင်တုံညမန်းဆိုတဲ့တော်ရရှင်ရဲ့နှစ်တစ်ဆူတောင်းကတုံညဗလာမဟုတ်ဖဲနဲ့အတော်လေးကိုမင်္ဂလာပေါင်းဆောင်ရင်းပေးလာလို့အထူးကျေးဇူးပါလို့အရင်ပြောချင်ပါသေး
။ VOA ဖွဲ့သူဖွဲ့သားအားလုံးစိတ်ချမ်းသာခြင်း၊ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြ၍စီးပွားဥစ္စာတိုးတက်ကြွယ်ဝကြပါစေ။ကျွန်တော်မြန်မာနိုင်ငံတော်ကြီးလည်းစစ်ပွဲတွေခြုံငြိမ့်၍အေဂျန်သာပြီးတိုင်းသားညီကိုမောင်နှမများအေဂျန်သာရစွာနေနိုင်ကြပါစေ။
ဟုတ်ကဲ့ပါတိုင်းသားညီကောင်မောင်နှမများအေဂျင်တာယာစွာနေနိုင်ကြပါစေတဲ့မြန်မာနိုင်ငံအတွက်အထူးလိုအပ်နေတဲ့ဆူတောင်းဖြစ်ပါလေပက်ထရစ်ရှာမာဆိုတဲ့တော်ရရှင်ကတော့နှစ်သက်မှာ view ရဝိုင်းတော်သားတွေအားလုံးပျော်ရွှင်ကျမ်းမာချမ်းသာပါစေပို့ပြအောင်မြင်ပါစေကြောင်းဆူတောင်းပေးလိုက်ပါတယ်လို့အစားချီပြီးတော့အခုလိုမျိုးနှစ်သက်စုမွန်ချွေလာပါတယ
်ငယ်စဉ်ကတည်းကအဖေ view နားထောင်နေတာပါကိုယ်တိုင်လည်းရောပြီးနားထောင်ဖြစ်ခဲ့တယ်နောက်ပိုင်း VOE သတင်းနောက်ထောင်လိုက်ရရင်အဲ့ဒီနေ့အတွက်တခခုလိုနေသလိုပဲဟိုးရင်ကတော့ရေဒီယိုခေပေါ့အဖေကလေးကလက်ဆင့်ကမ်းလာလိုက်တာအိတ်ဆောင်တက်ခဲရေဒီယို၃လုံးတောင်ဖြစ်နေပြီမနေ့လမ်းလျှောက်ထွက်လဲ VOE နားထောင်ရင်ပေါ့အခုတော့ဖုန်းနဲ့ကြည်ကြည်လင်လင်ပဲနားထောင်ပြစ်တယ်အဆင်ပြေပါတယ်ကမ္ဘာသတင်းမြန်မာသတင်းဘုဒ္ဓအချိန်ပြီးတည်ခွင့်ရလို့ကျေးဇူးတင်ပါတယ်အသက်60ကျော်နေပါပြီနေ့စဉ်နေ့တိုင်းVOA calendar ပြပွပေးလို့လဲထပ်မှန်ပြီးကျေးဇူးတင်ရပါတယ် VOA
တရရှင်ပက်ထရစ်ရှာမာရဲ့နှစ်သက်ဆူတောင်းလက်ဆောင်မှုဖြစ်ပါရဲ့အထူးကျေးဇူးတင်ပါတယ်ရှင်စာအုပ်လရင်းနဲ့ရေးပြီးတော့စကန်လုပ်ပြီးတော့ဖတ်ပြီးတော့ပို့လာတဲ့ကျောက်ဆင်မျိုးကဘဘကျွေရဲ့စာကိုလည်းလက်ခံရရှိပါတယ်အထူးကျေးဇူးတင်ပါတယ်ဘဘကြီး
တို့ကအသက်80အရွယ်လူကြီးတူပါဒါကြောင့်သမီးလို့ပဲကင်မွန်းတက်လိုက်ပါတယ် VOA အဖွဲ့တော်သားများအားလုံးချမ်းသာချမ်းသာကြပါစေမိဘများစကားရပုံစံမျိုးချရတော့ဘဟုတုဒ္ဒတိုးရပါလေမညိုရဲ့မတူရာလေးတွေကိုလည်းလွမ်းမိပါရဲ့ရခင်အပွဲတော်ဟောင်းသားတွေဒေါ်မြင့်မြစ်စောတို့ဥဝင်းအောင်တို့ကအစအားလုံးကိုသတိရမိပြန်ပါလေမီဒီယာကောင်းတစ်ခုအဖြစ်ကမ္ဘာအကျိုးမြမအကျိုးဆက်လက်သေဘိုးနိုင်ကြပါစေတောင်းမှကျင်နာကမနက်၈နာရီနားထောင်ဝင်ရသူမို့ဖိုင်မားမပွင့်မိအောင်ကျိုးစားဆောင်ရွက်ပေးစေချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဘဘကျွေမနေ့၈နာရီပြန်လွင့်အစီအစဉ်ကိုနားထောင်တဲ့ဘဘကျွေအတွက်နှစ်တည်းမှာဒီဖိုင်မားတွေမနားထောင်မိပါစေနဲ့လို့ဆုတောင်းမိပါရယ်နော်တစ်ခါတစ်ခါကျမတို့တွေဆောင်းတွင်းအချိန်ကြောင်းတဲ့အခါမျိုးဒါမှမဟုတ်လေຫນွေဥအချိန်ကြောင်းတဲ့အခါမျိုးတွေမှာဆက်ကနေပြီးတော့အော်တိုမေးရှင်းအလိုလျောက်ဆွဲယူရတဲ့စနစ်ကအချိန်မှားပြီးတော့ဆွဲရပါ၏အဲ့ဒါတရက်နှစ်ရက်ပါဘာလို့လဲဆိုတော့ချက်ချင်းဒီ system ကို update လုပ်ရတာမလို့ပါချက်ချင်း system ကိုပြန်ပြီးတော့ပြောင်းပြီးတော့ဒီ set ကိုအမိန့်ပေးရတာမလို့ပါဒါမဲ့ဒီဟာကိုတခြားတတိထားလုံဆောင်မှု engineer ဌာနကိုတတိပေးထားပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကအငြင်းတဲ့စာရေးနေကြမြန်မာသမားတော်ကြီးဦးသိန်းထွန်းစီကအစာမလာတာကြားလို့တော့မှတော်တော်ကဦးသိန်းထွန်းအကြောင်းကိုကျွန်မစဉ်းစားနေမိပါတယ်တိုက်တိုက်ဆန်ဆန်ပဲဟိုဒီနေ့ကဒီသမားတော်ကြီးအန်တီဒေါခင်စိုးဝင်းစီရေးထားတဲ့စာကိုကျွန်တော်တို့လက်ခံရရှိပါရင်ရန်ကုန်ရုံးကနေပြီးဒီစာတွေကိုအချိန်မီစကန်ဖတ်ပြီးတော့ပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြန်မာသမားတော်ကြီးဦးသိန်းထွန်းကအခုလိုရေးလာတာပါ
VOA ဒေါခင်စိုးဝင်းရဲ့မန္တလေးမြို့အနှစ်140ကရွှေချောင်းတော်ကြီးအကြောင်းကိုပြည်စုံစွာမေးမြန်းတင်ဆက်ပေးသွားသည်ကိုနာတော်တာဆင်လိုက်ရတော့ရှေးခေတ်ဟောင်းအောင်မေဝေယားကျွန်တော်တို့ဝါသနာထုံသူတွေအတက်တော့တံပိုးဖြတ်လို့မရပါဘူး VOA ဒေါခင်စိုးဝင်းကိုလည်းကျေးဇူးအထူးတင်ရှိပါတယ်ရွှေမန်းမြို့ကြီးကိုရောက်တော့အခါမှာသွားရောက်ပြီးပြန်လည်ပြုပြင်မှုတွေကိုကြည်ညိုလေ့လာပါဦးမယ် VOA ဒေါခင်စိုးဝင်းကိုဤကျမ်းမှာစိတ်ဤချမ်းသာခြင်းဖြင့်ထာဝရပြည့်စုံနိုင်ပါစေ
သမားတော်ကြီးဦးသိန်းထွန်း VOA အစီအစဉ်တွေကိုမှတ်မှန်နောက်ပိုင်းမှာလည်း VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုပါနားဆင်ပြီးအားပေးနေရပုံရပါရဲ့နော်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒါနဲ့နှစ်သက်မကူခင်နေမှာလည်းကျမတို့ VOA ဝိုင်းတော်သားတွေအဲတော်တော်များများပဲအေးအေးမိပြီးတော့အတန်တွေဝင်နေကြအတန်တွေနားနေကြတာအခုတလောအတန်နှွင့်အစီအစဉ်တွေကိုနားထောင်ကြည့်ရင်တို့ရရှိနေတိကျမယ်ထင်ပါတယ်ဟိုတပတ်ဆယ်ရက်ဆိုရင်တော့ပြန်ပြောကောင်းသွားပြီးအတန်ပြန်ထွက်သွားတာမျိုးပါလောလောဆယ်တော့တော်တော်လေးကိုဖတ်ရတဲ့အတန်တွေအဆင်မပြေဖြစ်နေလို့အားလုံးတိကျပြီးနားဆင်ကြပါလို့ပဲပြောချင်ပါတယ်နော
် ကိုမောင်လဲဆိုတဲ့တော်ရရှင်ရေးလာတဲ့နှစ်သစ်နှစ်ခုမှာတော့2020နှစ်သစ်မှာဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့လူရင်းစင်နာတွေပြည့်စုံကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့ကျေးဇူးတင်ပါတယ်ကိုမောင်လဲသူက
ဒါရအေးချမ်းကြပါစေ VOA ဝိုင်းတော်သားများ VOA နားထောင်တာနှစ်30နီးပါးရှိပါပြီယခုတိုင် VOA ကကောင်းနေစေအားပေးနေစေပါတည်င်းအစ်စ်တွေကိုအချိန်နဲ့တပြေးညီတီးခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါဒါရတဲ့နေ့သစ်နန္နခင်းတွေမှာအတန်းကြည်လင်ကြက်သားပြီးအတန်းဩဇာကောင်းတဲ့ VOA ဝိုင်းတော်သားတွေရဲ့သတင်းတွေကိုနားဆင်ရတာတကယ်ကိုကျေနပ်မိပါတယ်လို့ချင်းတွင်းမြကန်တပေစင်သေးကြီးစွာကနေ VOA ဝိုင်းတော်သားအားလုံးဒါရပျော်ရွှင်နိုင်ကြပါစေလို့နှုတ်ခွန်းဆက်လိုက်ပါတယ် VOA
ဟုတ်ကဲ့ပါကျမတို့ဝိုင်းတော်သားတွေကလည်းသောရရှင်ကြီးအားလုံးဒါရပျော်ရွှင်နိုင်ကြပါစေလို့ပြန်ပြီးနှုတ်ခွန်းဆက်တာပါရှင်ဒီသမား26ရက်နေ့ကရင်နှစ်တကူနေ့မှာနှစ်သစ်စုမတောင်းလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးချင်ပါတယ်ဆောလက်ဆိုတဲ့တော်ရရှင်မှာ
ကရင်နှစ်မှာ VOA ဖွယ်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာရှိကြပါစေတင်းနေလည်းနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အဖွယ်သားရဲ့ဓာတ်ပုံလည်းပို့ပေးလို့ရမယ်ဆိုရင်ပို့ပေးပါအောင
်ဟုတ်ကဲ့ပါကရင်နှစ်တင်မာလေးဒီတော်ရရှင်ကအဖွယ်သားရဲ့အားလုံးကျန်းမာကိုယ်စိတ်ငြိမ်းကြပါစေဆိုပြီးဆုတောင်းပေးလာတာပါဟုတ်ကဲ့ကျမတို့အခုလိုမျိုးဘယ်လူမျိုးဘယ်ဘာသာရဲ့နှစ်တကူပဲဖြစ်ဖြစ်နှစ်တကူနှုတ်ခွန်းဆက်တန်နေကြရတဲ့အတွက်ကျမတို့အထူးဝမ်းသာကျေနပ်မိပါတယ်ကိုဆောလက်ကဓာတ်ပုံပို့ပေးပါအောင်ဆိုလို့ကျမတို့ဒီအဖွဲ့သားတွေဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကြည့်ကြတယ်ဆိုရင်တော့ကျမတို့ရဲ့ Facebook ပေါ်က VOA မြန်မာပိုင်းစာမျက်နှာမှာလာပြီးကြည့်ရှုနိုင်ပါတယ်လို့အတည်ပြုချင်ပါတယ်ကျမတို့ VOA ရုံးကဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဒီအခမ်းအနားတွေကဓာတ်ပုံတွေနောက်ပြီးတော့ဟိုအထူးကိစ္စရှိရင်ရှိသူမျိုးကြိုးစားကြိုးစားတင်ပေးထားတဲ့ပုံတွေအဲ့ဒီမှာတွားပြီးကြည့်လို့ရပါတယ်ကျမတို့ဗီဒီယိုအစီအစဉ်တွေမှာလည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံတွေကိုမကြာခဏတွေ့နိုင်ပါတယ်နော်နာနာဆိုတဲ့တော်ရရှင်ကတော့ပြက်ကလေးပို့ပေးလို့ကျေးဇူးပါတယ်။နည်းနည်းတိုင်းရေဒီယိုနားထောင်ရကျိုးနဲ့ပါတယ်။မိုးလင်းတာနဲ့ရေဒီယိုဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်တာနှစ်ပေါင်း30ရှိပါပြီတဲ့။အများနဲ့ view တွေတော်ရရှင်ဖြစ်ပါတယ်။ခုနကတော်ရရှင်တယောက်ကမောင်တုံညဆိုတဲ့တော်ရရှင်တယောက်စာရေးလာတာတော်ရရှင်နဲ့ကြားလိုက်မယ်ထင်ပါရဲ့နော်။ဒီတစ်ခါလေတိုက်တိုက်ဆိုဆိုင်နောက်ထပ်တော်ရရှင်တယောက်ကတော့တုံညကျွင်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကတော့မြန်မာနိုင်ငံငိမ့်ငယ်ရေးအတွက်နှစ်တက်မှာဆူတောင်းလာပါတယ်
။2020ပဲဖြစ်ဖြစ်ဘယ်နှခုနှစ်ယောက်ယောက်ဗမာကိုလိုနီကျွန်းဘွားကမလွတ်သမျှတိုက်ပွဲတွေကဖြစ်နေမှာမလို့ကျွန်တော်တို့တိုင်းရင်းသားတွေတည်ရင်တည်ပါစေကိုပီကိုကိုလူမျိုးမအုပ်ချုပ်ရတဲ့၍တိုက်နေရမှာပါနောင်လာလောက်သားတွေလည်းတိုက်နေရမှာပါ
ဒါနဲ့ဇန်နဝါရီလတရက်နေ့နှစ်တကူနေ့မှာပြည့်ခရက်ရစီကြီးညာသွားတဲ့တရင်တပုတ်တော်ရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်နောက်ပိုင်းမဟာမိတ်သုံးဘွဲကတစ်ဖက်တည်းအဖြစ်ရဲ့ကြီးညာသွားတာဖြစ်ပါတယ်တက်မတော်နဲ့စီရေးတင်မနေရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဘွဲကနှစ်လတာတစ်ဖက်တည်းအပြည့်ခရက်ရစဲလိုက်ကြောင်း2020ပြည့်နှစ်တင်မှာကျင်ညာလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်မောင်ရဲကြီးဆိုတဲ့တော်ရရှင်ဘယ်လိုသဘောထားရှိပါလဲ
ငိမ့်ညမ်းတဲ့မြန်မာပြည်ကြီးဖြစ်စေချင်ပါပြီစစ်တိုက်သူတွေစစ်ပင်ပန်းလာကြလို့ပြည်သူတွေလည်းကပ္ပလည်းမျက်နှာငယ်ရပါတယ်သူ့ဘက်ကိုယ်ဘက်မျှတတဲ့စိတ်သဘောထားတွေနဲ့2020ကစလို့စီလုံးညီညွတ်ပြီးတာယာမှုပေါင်းခါညောင်းတဲ့နိုင်ငံတော်ကြီးဖြစ်ပါစေ
တရားမှုအပေါင်းနဲ့ခံကြောင်းတဲ့နိုင်ငံတော်ဖြစ်ပါစေလို့တော်ရရှင်မောင်ရဲကြီးဆုတောင်းလာတာပါအောင်စီရဆိုတဲ့တော်ရရှင်ကတော့
မြမမျိုးဘောကလက်နက်ကင်အားလုံးတရုတ်ကြီးလုံးဝမပါဝင်ပဲအပြည့်ရစေတာတို့ငင်းချမ်းကြီးတိဆောက်တာတို့ကိုမလုပ်နိုင်ကြဘူးလားဒီကနေ့ဆိုတရုတ်ကြီးပြည်တွင်းငင်းချမ်းကြီးမှာရှေ့တန်းကပါလာနေတာကိုပြည်သူတွေကလုံးဝအလိုမရှိမကျေနပ်ကြပါဘူ
းမြမနိုင်ငံအနေနဲ့တရုတ်ပေါ်မှာအားကိုးနေရတာကိုလုံးဝမကျေနပ်ပါလို့ဒီတော်ရရှင်အောင်စီရဆိုလာပါတယ်တောင်စလတ်ဆိုတဲ့တော်ရရှိရဲ့အမြင်ကိုလည်းနားထောင်ကြည့်ပါအောင်ရှင်
။အဓိကကတော့မတူကွဲပြားနေတဲ့အပေါ်မှာရိုးသားဖို့လိုအပ်ပါတယ်။ဒါမှလည်းယုံကြည်မှုပိုင်းမှာပိုစစ်ချက်ရမှာဖြစ်ပါတယ်နော်။တူဦးပေါ်တူဦးမယိုးမသားနဲ့ကလင်ကချစ်ညာတွေတုံးပြီးလူလယ်လှုပ်ဖို့ view အစင်တာမျိုးတွေလုပ်မယ်ဆိုရင်နှစ်ပတ်စလုံးအတွက်မကောင်းသလိုထိခိုက်ဒဏ်ရာမှုတွေလည်းပိုပြီးကြီးထွားလာနိုင်မှာဖြစ်ပါတယ်
။ရိုးသားမှုနဲ့နှစ်ဖက်ငြိမ်းချမ်းရေးကိုအပြေရှားကြည့်ဖို့တောင်စလတ်ဆိုတဲ့တော်ရရှိအကြံပြုလာတာဖြစ်ပါတယ်။ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ဖ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်တွေကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။အခုတော့နှစ်သက်လက်ဆောင်အဖြစ်နဲ့တော်ရရှင်တွေကိုမေတ္တာတိလက်ဆောင်တစ်ချင်းလေးတစ်ပုံးနဲ့ဖြောက်ပြပေးကြပါရနော်။ဘယ်သူဆိုထားတဲ့ဘာတစ်ချင်းလဲဆိုတာတော်ရရှင်တွေပဲကိုယ်တိုင်စဉ်းစားပြီးတော့ဖြေထုတ်ကြပါအောင်ရှင်။ ထွေးတင်ပို့ဖို့မျိုးကြောများစီတိုလင်းတို့ပါဝင်တည်ဆူထားတဲ့ဘက်5အဖွဲ့ရဲ့ချစ်တော်ကဘာမျိုးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါတော်ရရှင်တွေအတွက်နှစ်တည်မြတ်တာတေးလက်ဆောင်ဖြစ်ပါရင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ပေးသဖြင့်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိ ဒီနေ့ကျွန်တော်တို့ရဲ့အားလုံးကျမ်းမာကိုစိတ်ညစ်ကြပါစေ။ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ မဲဤတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်မှာရှင်အခုလိုဗီဒီယိုရေးမြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်ပါပါ ဒီကနေ့တရင်ပတ်နှစ်သက်ကူးမတိုင်ခင်လေးမှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ2019ခုနှစ်ကအတိတ်ဆိုးရိမ်ကိုစွန့်ပစ်ဖြစ်စီတဲ့အခမ်းအနားကျင်းပခဲ့ပါတယ်။
Good Riddance Day, Makaunari Sunani Akanalu Name Bitabi, Nissin Jibani Yagaro Satoni Shidwabi. A Tihonego, Chimwa Lonchi, Piasi Jime Akuyeti, Nitima, Sate Ludine, Sanine, Lu, Puesis in the Riga, Piovare, Luis Sundi Chene, Tihonriga, Chirau Chura, Kumuda Passwell, Yuako, Mamma Mirora, A Sate out Pisi, Makaune, Lurine, Malu Ape Tone, Blessed Pisiri, Pawemare. ပြောဆောင်ကျွန်းတန်ဘန်နက်ကအစီအစဉ်မှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီးတော့နယူးယောက်မြို့နယ်တိုင်းစကွဲရမှာကျင်းပခဲ့တာပါ။ပါဝင်တဲ့သူတွေကထူးခြားပြီးစိတ်ဝင်စားစရာကောင်းတဲ့အတိတ်ဆုံးရှိတဲ့လူတယောက်ကိုရွေးချယ်ပြီးဘရော့ဝေးပြဇက်မင်းဂဲလ်စ်ကြီးဖို့အတွက်လက်မှတ်တွေရရှိမှာပါရှင်။ရုရှားနိုင်ငံစိုက်ဘေးရီးယားဒေသမှာရှိတဲ့ဘိုက်ကယ်ရေကန်အောက်ခြေမှာလူလုံးခရစ်စမတ်
ားအနေနဲ့စောင်းတွင်းတဲ့နေရာဒီမှာအပန်းဖြေစခန်းဖြေအသုံးပြုကြတာပါ။ရေကောလက်စနိုင်းနဲ့တငယ်ချင်းနှစ်ယောက်ဟာအတွင်းကန်ပေါင်းမီနဲ့စန်တာကလော့စ်အုပ်ထုပ်လေးကိုပဲစောင်းပြီးစောင်းရာဒီမှာအေးခဲနေတဲ့အဲ့ဒီရေကန်ကြီးရဲ့အောက်ခြေမှာခရစ်စမတ်သစ်ပင်ကိုစိုက်ထူခဲ့ကြတာပါ။ရေရဲ့အပူချိန်က3ဒီဂရီဆယ်စီယပ်အထက်ကလေးမှာပဲရှိပြီးတော့အေးခဲနေတဲ့လေတွေကလည်းသူတို့ကိုမတားဆီးနိုင်ခဲ့ပါဘူး။ခဲနေတဲ့ရေကန်ပြင်ကရေကဲတုံးတွေကိုဖြတ်တောက်ပြီးတော့အနက်ဆယ်ပေအောက်မှာသစ်ပင်ကိုစိုက်ထူပြီးသစ်ပင်ပတ်ပတ်လည်မှာကပြခဲ့ပါသေးတယ်။အဲ့ဒီနောက်တော့ရေကန်ကိုမငင်နွမ်းစေဖို့ပလတ်စတစ်နဲ့လုပ်ထားတဲ့ဒီခရစ်စမတ်သစ်ပင်ကိုရေကန်အောက်ကနေပြန်ဆွဲယူခဲ့ပါတယ်။ရေကန်ကိုတန်ရှင်းလုပ်ပေးတဲ့အနေနဲ့လည်းကားတာယာအဟောင်းတွေကိုရေကန်အောက်ထဲကဆယ်ယူခဲ့ပါတယ်ခင်ဗျာ
။အေးနိုင်ငံတောင်ပိုင်းဆန်ဂလောမြို့မှာရေစီကန်ဖောက်ခြင်းနဲ့ရင်မောင်းတွေကိုစီကန်ထိန်ဖို့နီလာအစ်တစ်ခုနဲ့လှုပ်ဆောင်နေပါတယ်။လူတူအယုတ်ကြီးတွေကိုရင်ထဲရဲ့ဝတ်စုံအုတ်ထုပ်နဲ့နေကာမြင့်မှန်တွေဝတ်ပေးထားပြီးအသွားအလာများတဲ့လမ်းစုံလမ်းကွာတွေမှာထောင်ထားတာပါ။အိန္ဒိယနိုင်ငံရဲ့ IT လုပ်ငန်းတွေအထူးကလုပ်ကင်တဲ့ဒီမြို့မှာရေစီကန်လမ်းစီကန်လိုက်နာစေဖို့အတွက်အခုလိုနီလန်းတင်နဲ့လှုပ်ဆောင်တာလို့ရဲတာဝန်ရှိသူတို့ကပြောပါတယ်။ရင်ထင်းရဲကအမြဲဆောင်ကြည့်နေတဲ့ပုံစံမျိုးဖြစ်သွားတဲ့အတွက်ရင်မောင်းတွေဟာပိုးပြီးစီကန်လိုက်နာလာကြတယ်လို့လည်းပြောပါတယ်။မိနစ်ဖြတ်ဖို့ကြံစီသူတွေလည်းရင်ထင်းရဲအယုတ်ကိုမြင်ပြီးစီကန်ပိုလိုက်နာလာကြပါတယ်။ဒါပေမဲ့လည်းလမ်းလျှောက်တဲ့သူတွေအတွက်ကတော့ဒီအယုတ်ကြီးတွေကိုမြင်ပြီး selfie ဓာတ်ပုံအထူးထူးရိုက်ဖို့ဖြစ်နေပါတယ်ရှင်။သူကြဆံပြကပတည်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းကျန်တို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြမှာပ
ါ။ဤရန်နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့ဝင်5,200ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ဂရက်ဒေးစိတ်မှာအမေရိကန်တို့ကမောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူသိမ်းဆုပ်ခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုတာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့ UNIAN တပ်ဆင်မှုမှာအသုံးပြုတဲ့ဗဟိုခွာဆက်ရေးအတွက်ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်2015ခုနှစ်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်တဲ့သဘောလည်းဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်တွေမှာ UNIAN တပ်ဆင်မှုပမာဏရာဂိုင်းနှုန်းစတဲ့ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ထုတ်အီရန်အစိုးရကြေညာချက်ကဖော်ပြတာဖြစ်ပါတယ်။ဆိုမာလီယာနဲ့နေဆက်ကင်ညာနိုင်ငံတွင်းကအမေရိကန်နဲ့ကင်ညာတပ်ဖွဲ့တွေအုံပြုနေတဲ့စစ်အခြေစိုက်စခန်းကိုတနင်္ဂနွေနေ့ကအစ္စလာမ်ရဲ့အစွန်းရောက်ဝါဒီတွေဝင်ရောက်တိုက်ခတ်ခဲ့တာမှာတော့အမေရိကန်စစ်တပ်ဝန်ထမ်း3ဦးကြာဆုံးခဲ့ရပါတယ်။မန်တာဘေးလေးထပ်အခြေစိုက်စခန်းကိုအစွန်းရောက်ဝါဒီတွေဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစီအဝေး GICM ကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်ကြီးရွတ်စစ်ဟာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတက်ချီလိတ်ကနေနေပြည်တော်ကိုတွားရောက်မဲ့အကြောင်း RCSS ကကြေညာချက်ထုတ်ပြန်ထားပါတယ်
။မတ်တန်ကြီးထိုက်ကသတင်းချင်းချုပ်ကိုတင်ပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. Simarson တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ Thank you.
This program has come to you from the Voice of America, Washington.